နံပါတ်၄ကအင်္ဂါ၁၂ပါးနံပါတ်၅ကဘုံမအစနံပါတ်၆ကဘောသုံးဝနံပါတ်ခုံးကကာလ၃ဖြာနံပါတ်၈က 620အားလုံးပေါင်းလိုက်တော့ပုံစံဗဏ္ဏမျိုးနဲ့လဲနေတာလို့ရှင်မျိုးနဲ့လဲနေတာအဲ့ဒီရှင်မျိုးကိုအချင်းချုပ်အဖြစ်ပြောကြည့်လိုက်မယ်ဆိုလို့ရှိရင်မူလနဲ့ဖြာဆိုတာကအဝိဇ္ဇာနဲ့ဆက်နေမူလနဲ့ဖြာဆိုတာဘယ်လိုတွေပါလဲအဝိဇ္ဇာနဲ့တဏှာဟောဒီမှာစဝိုင်းအစကိုကြည့်လိုက်တော့အဝိဇ္ဇာလို့တွေ့တယ်နော်သဝိုင်းအလေကိုကြည့်လိုက်တော့တဏှာလို့တွေ့ဘလို့ကိုတွေ့မလဲသဝိုင်းအစကအဝိဇ္ဇာသဝိုင်းအလေကတဏှာအဲဒီမှာအဝိဇ္ဇာကိုယုံရင်လည်းတဏှာလည်းပါတယ်တဏှာယုံရင်လည်းအဝိဇ္ဇာလည်းပါတယ်အားလုံးပေါင်းလိုက်တော့အဝိဇ္ဇာတဏှာတရားနှစ်ပါးသည်တစ်ခုဖြစ်ရင်နောက်တစ်ခုလည်းဖြစ်တာပဲဒါကြောင့်ဒီတရားနှစ်ပါးပူးပေါင်းပြီးတော့သံသရာကျင့်လဲအောင်လုပ်ပေးတဲ့အတွက်မူလနှစ်ဖြာဆိုတာဘယ်တရားနဲ့ဘယ်တရားပါလိအဝိဇ္ဇာနဲ့တဏှာမူလနှစ်ဖြာနော်နောရကဏဘာနှစ်ကသစ္စာနှစ်ခုသစ္စာနှစ်ခုဆိုတော့သစ္စာတရားကဘယ်နှပါးရှိတော့အာလုံး၄ပါးရှိအဲ့ဒီ၄ပါးရှိတဲ့အထက်မှာသန္တရာလေရာကသစ္စာနှစ်ပါးနော်သန္တရာမှထွမြောက်တာကသစ္စာနှစ်ပါးအခုသံသရာလဲနေတာကိုပြောနေတာဖြစ်တဲ့အတွက်သံသရာလဲစီတတ်တဲ့သစ္စာနှစ်ပါးတနည်းအားဖြင့်ပြောမယ်ဆိုရင်သံသရာလဲတဲ့နေရာမှာရှိနေတဲ့သစ္စာနှစ်ပါးဒီလိုမဟုတ်လားအဲ့ဒီသစ္စာနှစ်ပါးကဘယ်လိုလဲလို့မေးတော့သမုဒိယသစ္စာဒုက္ခသစ္စာဘာသစ္စာတွေတော့
သမုဒိယသစ္စာဒုက္ခသစ္စာ
အမှန်ကတော့ဒီလောက်ဆိုရင်လုံလောက်နေပါလေဒါပေမဲ့သဝိုင်းမှာကအခွက်က၄ခွက်ရှိနေတော့၄ခွက်ပြည့်အောင်လဲထောက်ရင်ရတာပါပဲနော်၄ခွက်ပြည့်အောင်ဆုံးမယ်ဆိုလို့ရှိရင်တော့ဘယ်လိုဆုံးမလဲ
သမုဒိယသစ္စာဒုက္ခသစ္စာသမုဒိယသစ္စာဒုက္ခသစ္စာ
ဒီလိုလဲဆိုကြပါလေနောက်တစ်ခါ၄ခွက်အလွှာဆိုတာကအလွှာဆိုတာကတခြားပြောတာပါအုပ်စုပြောတာပါအုပ်စုဆိုတော့ကိုယ်အုပ်စုလုံးနဲ့ကိုယ်သဘောတူရာတူရာလေးပေါ့နော်အုပ်စုဖွဲ့ထားတာအခုဒီနေရာမှာအောက်စုက၄ခုရှိတယ်။နံပါတ်1အောက်စုကအဝိဇ္ဇာနဲ့တဏှာဟုတ်တယ်မလား။နံပါတ်2အောက်စုကဝိညာဉ်နဲ့ယုတ်သလားယရဏခတ္တဝိရဏနံပါတ်3အောက်စုကတဏှာဥပါဒံနံပါတ်တဏှာဥပါဒံကမ္မဘဝနံပါတ်4အောက်စုကသာတိသရမရဏအလုံးပေါင်းလိုက်တော့အောစုဘယ်နှခုပါလိမ့်အဲ့ဒီအောစုလေးခုကိုတဲ့အလွာလို့ဒီလိုပြောတာပေါ့နော်ဘုန်းကြီးတို့စာထဲမှာကတော့သတုသင်္ခေပါလို့ခေါ်တယ်သတုသင်္ခေပါဆိုတာသတုစရာကလေသင်္ခေပါစရာကအချင်းချုပ်ထားတာအချင်းချုပ်ထားတာဆိုတော့အောစုလေးဖွဲ့ထားတာပေါ့ဒါကိုပဲမြန်မာပြန်တော့အလွာလို့ဒီလိုပြန်လိုက်အမှန်ကတော့အလွာဆိုတဲ့စကားနဲ့စာရဲ့အုပ်စုဆိုတဲ့စကားကပို့ပြီးတော့အတိတ်ပဲတရားမှုရှိပါတယ်နော်ဘုလားနဗျာသစ္စာနဲ့ကို၄ခုအလွာအင်္ဂါ22ပါးအင်္ဂါ22ပါးဆိုတာကတော့ရှင်းပါတယ်အဝိဇ္ဇာကနေသရမရဏအထိဒီလိုမလားပရိစ္ဆသမုပ္ပတရားပါဠိကိုကြည့်လိုက်မယ်ဆိုလို့ရှိရင်သရမရဏံတောကပရိဒီဝါဒုက္ခဒေါမနသုပါယတာသရမရဏရဲ့နောက်မှာဘယ်လိုတွေရှိသေးတယ်လဲလို့ဆိုတော့သောကပရိဒီဝဒုက္ခဒေါမနတာဥပါယသတရား၅မျိုးရှိသေးတယ်။သို့တော်လည်းပဲတဲ့အဲ့ဒီတရား၅မျိုးကဘုရားရှင်ကတော်မြတ်ကြီးကပဋိစ္စသမုပ္ပါဒရားတော်အနေနဲ့တော့ထည့်ပြီးတော့ဟောထားတယ်။ဒါပေမဲ့လို့အင်္ဂါအနေနဲ့တွေ့တဲ့နေရာကြတော့ဒီတရား၅မျိုးခြံထားတယ်။ဘာဖြစ်လို့ခြံထားတာလဲမေးတော့အဲ့ဒီတရားတွေကဘလူရဲ့အကျိုးလဲလို့မေးရင်ဇာတိရဲ့အကျိုးဘလူရဲ့အကျိုးတော့ဇာတိကြောင့်ဘလူဖြစ်တော့သရမရဏဖြစ်တယ်သရမရဏလည်းဖြစ်တယ်သောကပရိဒီဝဒုက္ခဒေါမနတာဥပါယာတာတို့လည်းဖြစ်တယ်ဟုတ်တယ်မလားအဲ့လိုဖြစ်တဲ့အခါကျတော့သရမရဏကလည်းဇာတိကြောင့်ဖြစ်တာပဲသောကပရိဒီဝဒုက္ခဒမနတာဥပါယတာကလည်းသရဇာတိကြောင့်ဖြစ်တာပဲဖြစ်တာချင်းတူပေမဲ့အနေထားချင်းကကွာတယ်သရမရဏဆိုတဲ့ဥခြင်းနာခြင်းသိခြင်းဆိုတဲ့တရားက ဇာတိဖြစ်တဲ့ပုဂ္ဂိုလ်တိုင်းရှောင်လို့မလို့ဘူးလူတိုင်းဖြစ်ဇာတိရဲ့အကျိုးဆက်မှန်တယ်ဇာတိဖြစ်လာတဲ့ပုဂ္ဂိုလ်တိုင်းမှာဇာတိတရားကြောင့်သရမရဏဆိုတဲ့အကျိုးချင်းတွေကိုဖြစ်မှာရှောင်လို့မရဘူးကာကွယ်လို့မရဘူးဒါပေမဲ့လို့သောကပရိဒီဝဒုက္ခဒမနတာဥပါယတာဆိုတဲ့တရား၅မျိုးကြတော့ဇာတိကြောင့်ဖြစ်လာတဲ့အကျိုးတော့မှန်တယ်ဒါပေမဲ့ဇာတိဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဒီတရား၅မျိုးဖြစ်သလားမီးတော့မဖြစ်ဘူးတချို့တချို့ပုဂ္ဂိုလ်မှာဖြစ်တယ်တချို့တချို့ပုဂ္ဂိုလ်မှာမဖြစ်ဘူးဆိုကြပါစို့အနာဂတ်ဖြစ်သွားမယ်ဆိုရင်အနာဂတ်မိမဲ့ရသွားမယ်ဆိုရင်ဒေါသတရားပယ်သွားပယ်ပြီးသားဖြစ်တဲ့အတွက်ဒေါသရှိမှသောကဖြစ်ဒေါသမရှိရင်သောကမဖြစ်ဘူးဒါကြောင့်ဒေါသပယ်ပြီးသားပုဂ္ဂိုလ်များဆိုရင်သောကပရိဒီဝဒုက္ခဒေါမနတာဥပါယတာဖြစ်ပါမလားဖြစ်ပါဘူးဖြစ်ဘူးအဲ့ဒါကြောင့်မို့လို့သောကစားတဲ့တရား၅မျိုးဒီဇာတိရတဲ့ပုဂ္ဂိုလ်တိုင်းဖြစ်တဲ့တရားမဟုတ်ဘူးဇာတိရတဲ့ပုဂ္ဂိုလ်တိုင်းဖြစ်တဲ့တရားမဟုတ်ဘူးနော်ဇာတိရတဲ့ပုဂ္ဂိုလ်တိုင်းဖြစ်တဲ့တရားမဟုတ်ဘူးသရမရဏကြတော့ပါတော့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းဖြစ်တဲ့တရားမှန်တယ်ဇာတိတာယပရိဒဏိတာနိခန္ဓာ၅ပါးသာဖြစ်လာရင်ဟောခြင်းတာခြင်းသိခြင်းရှောင်လို့ရပါမလားချင်းနေဖြစ်မဲ့အကျိုးအော်ဟိုဘက်ကသောကပရိဒီဝါစားတဲ့တရား၅မျိုးကြတော့ချင်းနေမဖြစ်ဘူးဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တယ်မဖြစ်တဲ့ပုဂ္ဂိုလ်မဖြစ်ဘူးအဲဒါကြောင့်မို့လို့ဇာတိရဲ့ချင်းနေမဟုတ်ချရရရှိမဲ့အကြောင်းတရားမဟုတ်သောကြောင့်သူတို့တရား၅ပါးကိုအင်္ဂါအဖြစ်နဲ့ထည့်သွင်းပြီးတော့မရည်တွက်ပါဘူးတဲ့နော်အဲဒါကြောင့်အင်္ဂါကိုရည်တွက်တဲ့နေရာမှာပရိစ္ဆာသမုပ္ပါဒ်တရားမှာပါတဲ့သောကစားတဲ့တရား၅မျိုးခြံပြီးတော့ရည်တွက်လိုက်ပါကဲဒီလိုဆိုလို့ရှိရင်အဝိဇ္ဇာကနေပြီးတော့ဘယ်ထိရည်တွက်မလဲသရမရဏအတိကဲရည်တွက်လိုက်ပါအောင်အဝိဇ္ဇာသင်္ခါရဝိညာဏ်ဉာဏ်ယုတ်သလားယရဏသတ္တဝေဒနာတဏှာဥပါဒံကာမဘဝသာတိသရမရဏနော်အမှန်ကားတော့ဒီနေရာမှာသူကအင်္ဂါအနေနဲ့ပြောမယ်ဆိုရင်တော့ကာမဘဝလို့တော့မဟုတ်ဘူးဘဝလို့ပြောဘဝဆိုရင်လောလောဆယ်ဘာဖြစ်လို့လဲမေးတော့ဘဝဆိုတာကသမျိုးရှိတယ်ဘဝလို့ရိုးရိုးပြောရင်အဲ့ဒီဘဝဆိုတဲ့စကားလုံးထဲမှာဘဝနှစ်မျိုးပါနေတယ်ဘာဘဝလဲမေးတော့ကာမဘဝနဲ့ဥပပတ္တိဘဝဟောဒီမှာတွေ့တာကဘာတော့ကာမဘဝဟောဒီမှာတွေ့တာကဥပပတ္တိဘဝအဲ့ဒီဘဝနှစ်မျိုးလုံးဒီဘဝပဲဟုတ်တယ်မလားအဲ့ဒီတော့အင်္ဂါ၁၂ပါးကိုရည်တွက်မယ်ဆိုရင်ကာမဘဝလည်းပါတယ်ဥပပတ္တိဘဝလည်းပါတယ်ဘဝနှစ်မျိုးလုံးပါတဲ့အတွက်ဘဝနှစ်မျိုးလုံးကိုပေါင်းလိုက်တော့ဘဝကမ္မဘဝလို့လည်းမပြောတော့ဘူးဥပပ္ပတိဘဝလို့လည်းမပြောတော့ဘူးဘဝနှစ်မျိုးလုံးပေါင်းလိုက်ရင်ဘာဖြစ်မလဲဘဝအဲဒါကြောင့်အင်္ဂါ၁၂ပါးရည်တွက်မယ်ဆိုရင်တော့ဘဝလို့ရည်တွက်တာဟာအမှန်ကန်တိကျတော့ရည်တွက်ခြင်းပဲနော်ဒါပေမဲ့လို့လည်းပဲတဲ့ခေါင်းကြီးတို့အကြောင်းအကျိုးဖွဲ့တဲ့နေရာကြတော့ကမ္မဘဝကအကြောင်းတရားဥပပ္ပတိဘဝကအကျိုးတရားအဲ့ဒါကြောင့်အကြောင်းအကျိုးဟောဒီပရိစ္ဆသမုပ္ပါအကွက်အနေနဲ့ကြည့်လိုက်တော့နော်နံပါတ်3အကွက်ကအကြောင်းတရားနံပါတ်4အကွက်ကအကျိုးတရားအဲ့ဒီလိုအကြောင်းအကျိုးခွဲပြီးတော့ရေးထားတဲ့နေရာမို့လို့အကြောင်းဖြစ်တဲ့ကမ္မဘဝကနံပါတ်3အကွက်ထက်မှရောက်အကျိုးဖြစ်တဲ့ဥပပ္ပတ္တိဘဝကနံပါတ်4အကွက်ထက်မှရောက်ဒီလိုမဟုတ်လားအဲ့ဒါကြောင့်အကြောင်းအကျိုးအနေနဲ့ဖွဲ့ပြောမယ်ဆိုရင်နံပါတ်3အကွက်မှာကမ္မဘဝနော်အင်္ဂါ၁၂ပါးအနေနဲ့ပြောမယ်ဆိုရင်အကွက်ဆိုတာမရှိတော့ဘူးအဝိဇ္ဇာကနေပြီးတော့သရမရဏအထိတရား၁၂ပါးဒီနေရာမှာအကွက်၄ကွက်အုပ်စု၄ကိုဖွဲ့စရာမလိုဘူးဒါကြောင့်အင်္ဂါ၁၂ပါးရည်တွဲရင်ဘယ်လိုရည်တွဲရမလဲဘဝပြန်ရည်တွဲကြည့်ပါဦးအဝိဇ္ဇာသင်္ခါရဝိညာဉ်နဲ့ယောသလားယရဏသတ္တဝေရဏတဏဥပါဒံဘဝသာတိသရမရဏဒါကတော့ဘုန်းကြီးတို့စာသုံးပေသုံးအနေနဲ့တိတိကျကျရေးထုတ်လိုက်တာပေါ့နော် သို့သောယောဂီများနားလည်လွယ်အောင်ဝိနည်းစာတရားအားဖြင့်ဆိုရင်တော့ယောဂီများနားလည်လွယ်စေခြင်းအကျိုးမှာကာမဘဝလို့ရည်တွေ့ခြင်းဟာလည်းပဲအပြစ်မရှိဘူးလို့မှတ်လိုက်ပါနော်။ဘာတွေကာမဘဝလို့ရည်တွေ့လိုက်တာလဲမေးတော့တရားနာတဲ့ယောဂီတွေနားလည်ဖို့အတွက်ဟုတ်တယ်မလား။ကောင်းပြီဒါပြီရှင်းဆက်သွားပါမယ်။အင်္ဂါ၁၂ပါးပြီးတဲ့အခါကျတော့နောက်တစ်ခုကဘာတော့သုံးပါအစဟောရမလားသုံးပါအစသုံးပါအစသရာကတစ်ခုနဲ့တစ်ခုစတာတစ်ခုနဲ့တစ်ခုစတာတော့ဆိုတော့ဒီနေရာမှာကြည့်ရင်အဝိဇ္ဇာနဲ့သင်္ခါရကလည်းအကြောင်းအကျိုးပဲအကြောင်းအကျိုးဆိုတော့သူတို့လည်းစနေတာပဲမစဘူးလားစနေလားဒါလည်းစနေတာပဲသင်္ခါရနဲ့ဝိညာဉ်ကောအကြောင်းအကျိုးပဲအကြောင်းအကျိုးဆိုတော့သူတို့လည်းစနေတာပဲဟောဝိညာဉ်နဲ့နာယောကောမစဘူးလားစလားသတ်နေတာပဲဒါပေမဲ့ဒီအစတွေကသူကပြောပလောက်တဲ့အစမဟုတ်ဘူးเนาะအကြောင်းအကျိုးရိုးရိုးဆက်သွယ်ကြုံကလေးတွေဆက်သွယ်တာဒီနေရာမှာလိုချင်တဲ့အစဆိုတာကဒီလိုတစ်ခုနဲ့တစ်ခုဆက်သွားတာကိုပြောတာမဟုတ်ဘူးเนาะတစ်ခုနဲ့တစ်ခုဆက်သွားတာကိုပြောတာမဟုတ်ဘူးသစ္စာအနေနဲ့ဆက်သွားတာကိုပြောတာအရိဒနာမတ်တိမှာဆိုလို့ရှိရင်ဗာသစ္စာတဲ့တော့နဗ္ဗနိကဗာသစ္စာတဲ့တော့အော်သမုဒိယသစ္စာနဲ့ဒုက္ခသစ္စာစပ်ပါတာဒါကိုပြောတာနော်လိုချင်တာကသမုဒိယသစ္စာအပေါ်မှာသမုဒိယသစ္စာထူးသောအကြောင်းတရားကြောင့်ဒုက္ခသစ္စာထူးသောကျိုးတရားတွေစပ်သွားတယ်ဟေ့ဒါကိုလိုချင်တာဟုတ်တယ်မလားအဝိဇ္ဇာကြောင့်သင်္ခါရဖြစ်ရောင်ကလေးစပ်သွားတာကိုလိုချင်တာမဟုတ်ဘူးရည်ရွယ်ချက်ကအဲဒါကြောင့်ရည်ရွယ်ချက်အရာပြောရမယ်ဆိုရင်အကြောင်းသမုဒိယသစ္စာကြောင့်အကျိုးဒုက္ခသစ္စာတွေရတယ်ဒီစပ်ကိုလိုချင်တာနော်ဒါကြောင့်မလို့အဝိဇ္ဇာနဲ့သင်္ခါရနှစ်ခုအကြောင်းကျိုးဆက်သမှုစကားထက်မပြောပါနဲ့နံပါတ်1အကွဲ့နဲ့နံပါတ်2အကွဲ့တစ္ဆာဒီလိုမလားနံပါတ်1အကွဲ့နဲ့နံပါတ်3အကွဲ့တစ္ဆာနံပါတ်2အကွဲ့ကဘာတစ္ဆာတော့ဒုက္ခတစ္ဆာနံပါတ်3အကွဲ့ကဟောဒုက္ခတစ္ဆာကနေသမုဒိယတစ္ဆာဆက်သွားတယ်ဒီလိုဆက်သွားတယ်ဒါပြောချင်တာနော်နောက်တကနံပါတ်3အကွဲ့နဲ့နံပါတ်4အကွဲ့တစ္ဆာဘာသစ္စာနဲ့ဘာသစ္စာဆက်သွားတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာဆက်သွားတယ်ဒီလိုဆိုတော့နော်သမုဒိယသစ္စာနဲ့ဒုက္ခသစ္စာသစ္စာဒုက္ခသစ္စာနဲ့သမုဒိယသစ္စာသစ္စာသမုဒိယသစ္စာနဲ့ဒုက္ခသစ္စာသစ္စာဒီလိုမဟုတ်လားအရိဓမ္မပါရတရားအားလုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်နံပါတ်1အကွဲ့မှာအဝိဇ္ဇာနဲ့သင်္ခါရနံပါတ်2အကွဲ့မှာဝိညာဏယုတ်တာရဏဖတ်တာဝေဒနာအဝိဇ္ဇာသင်္ခါရတိဟုသောအကြောင်းတရားကြောင့်ဝိညာဏယုတ်တာရဏခတဝရဏတိဟုသောအကျိုးတရားတွေရတဲ့အတွက်အဝိဇ္ဇာသင်္ခါရနဲ့ဝိညာဏယုတ်တာရဏခတဝရဏသစ္စာဒီလိုပြောရမှာပေါ့နော်နောက်တစ်ခါဝိညာဏယုတ်တာရဏခတဝရဏဖြစ်ပြီးတဲ့အခါကျတော့လည်းပဲဟောဒီမှာနံပါတ်3ကဒနာဥပါဒကံနေမဖြစ်ဘူးလားဖြစ်လားအဲ့ဒီတရားတွေကဗာသစ္စာတွေတော့သမုဒိယသစ္စာဒီလိုမလားအဲ့ဒီတော့ဝိညာဏယုတ်တလာယရဏဖတဝေရဏတိဟုသောအကျိုးဒုက္ခသစ္စာနဲ့တဏှာဥပါဒကာမဘဝတိဟုသောအကြောင်းသမုဒိယသစ္စာတစ္ဆာဒီလိုမဟုတ်လားနောက်တစ်ခါဟိုဘက်ကိုကြည့်လိုက်တဲ့အခါကျတော့တဏှာဥပါဒကံအကြောင်းတရားမိမိရဲ့သံတမှာဖြစ်ပြီးသွားပြီဆိုရင်ဇာတိသရမရဏအကျိုးတရားတွေမရဘူးလားရရအဲ့ဒီတော့တဏှာဥပါဒံကာမဘဝတိဟုသောအကြောင်းသမုဒိယသစ္စာနဲ့ဇာတိသရမရဏတိဟုသောအကျိုးဒုက္ခသစ္စာတစ္ဆာဒီလိုမဟုတ်လားအရာကိုပဲဘုန်းကြီးတို့သိလွယ်အောင်ဆိုပြီးတော့နော်သိလွယ်အောင်ဆိုပြီးတော့ဘုန်းကြီးတို့နိစ္စယနိစ္စယတရားနဲ့ဖွဲကြည့်လိုက်တော့နံပါတ်1ကွယ်မှာနောက်ဆုံးတရားကသင်္ခါရနံပါတ်1ကွယ်မှာပထမဆုံးတရားကဝိညာဉ်။ဒါကြောင့်သင်္ခါရနဲ့ဝိညာဉ်တစ္ဆာဒီလိုမလား။သင်္ခါရနဲ့ဝိညာဉ်တစ္ဆာ။နော်။တကယ်ယူရမှာကအဝိဇ္ဇာသင်္ခါရနဲ့ဝိညာဉ်နဲ့ယုတ်တာရဏဖတ်တာဝရဏတစ္ဆာ။အဝိဇ္ဇာသင်္ခါရတိဟုသောအကြောင်းသမုဒိယသစ္စာနဲ့တဲ့ဝိညာဉ်နဲ့ယုတ်တာရဏဖတ်တာဝရဏတိဟုသောအကျိုးဒုက္ခသစ္စာတစ္ဆာဒီလိုယူရမှာဒါပေမဲ့သိလွယ်အောင်ပြောလိုက်တော့ဘယ်လိုပြောမလဲသင်္ခါရနဲ့ဝိညာဉ်တစ္ဆာဒီဘက်ကြည့်လိုက်တော့ဝေဒနာနဲ့တဏှာတစ္ဆာဟိုဘက်ကြည့်လိုက်တော့ ကမ္မဘဝနဲ့သာတိတ္တာကြက်ပြောပါအောင်အစပ်ဗနမျိုးတော်၃မျိုးဘယ်သူတွေပါလဲသင်္ခါရနဲ့ဝိညာဉ်တ္တာဝေဒနာနဲ့တဏှာတ္တာကမ္မဘဝနဲ့သာတိတ္တာဒီနေရာကြတော့သူကဥပပတ္တိဘဝပဲရောက်သွားတော့အကျိုးနေရာလေးရောက်လာနံပါတ်၄ခွက်ထဲရောက်လာနံပါတ်၄ခွက်ထဲရောက်ပြီမဲ့ဥပပတ္တိဘဝသိကြမပေါ်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့ဥပပတ္တိဘဝကလည်းအကျိုးတရားဇာတိကလည်းအကျိုးတရားအကျိုးတရားချင်းတူနေသည့်အတွေ့ဥပပတ္တိဘဝကိုသိကြထက်မပြောတော့ဘူးဇာတိလို့ပြောလိုက်တာနဲ့ဥပပတ္တိဘဝပါသွားပြီလို့မှတ်လိုက်ပါနော်ဒါကြောင့်မလို့ကမ္မဘဝနှင့်ဇာတိတစ္ဆာအားလုံးပေါင်းလိုက်တော့ဘယ်နဲ့စတော့သုံးပါးစပြီးတဲ့အခါကျတော့ဘုသုံးဝါနော်ဘုသုံးဝါလို့ဆိုတဲ့နေရာမှာဘုန်းကြီးတို့ဟောဒီပရိစ္ဆေသမုပ္ပါဒ်စာဝန်ကြီးဟောအပေါ်ဆုံးအပြင်ဘက်မှာဘုသုံးဝါရေးထားတယ်ဘာဝတိပါလေကိလေသာဝတ်သုံးပါးကမ္မဝတ်၃ပါးဝိပါကဝတ်၈ပါးဒီလိုမလားကိလေသာသုံးပါးရေးထားတဲ့အခါကျတော့အဲ့ဒီကိလေသာသုံးပါးကနေပြီးတော့ဟောဒီမှာမြားကလေးနဲ့ဆက်သွယ်ထားတယ်နော်အဲ့ဒီမြားကလေးနဲ့ဆက်သွယ်ထားတာကိုကြည့်လိုက်တော့ပမာလာဆုံးနေတော့တဏှာနဲ့ဥပါဒာတကယ်ကတော့ဆုံးတာမဟုတ်ဘူးလို့စတဏှာနဲ့ဥပါဒာကနေစပြီးတော့ဘယ်ရောက်သွားတော့အဝိဇ္ဇာအဝိဇ္ဇာကနေဘယ်ရောက်သွားတော့ကိလေသာဝဟောတယ်မလားတဏှာနဲ့ဥပါဒာကနေစတယ်စပြီးတော့ဘယ်သွားတော့အဝိဇ္ဇာအဝိဇ္ဇာကနေပြီးတော့ကိလေသာဝပြီးတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဲ့ဒီတရားသုံးပါးဒီဘာဟုတ်တယ်တော့ကိလေသာဝသုံးပါးနော်အဝိဇ္ဇာတဏှာဥပါဒံဘာဟုတ်တယ်တော့ကိလေသာဝသုံးပါးနောက်ကမ္မဝကြတော့လည်းဘယ်နေရာကစတော့ဟောဒီမှာကမ္မဘဝကစကမ္မဘဝကနေပဲရောက်သွားတော့သင်္ခါရသင်္ခါရကနေပဲရောက်သွားတော့ကမ္မဝဒီလိုမလားအဲ့ဒီတော့ကမ္မဘဝကစပြီမဲ့လို့ကမ္မဘဝကစမရည်တွေ့ဖက်နဲ့ဘယ်ကနေစရည်တွေ့မလဲသင်္ခါရကစရည်တွေ့သင်္ခါရနဲ့ကမ္မဘဝသည်ဘာဟုတ်ပါလိကမ္မဝနှစ်ပါးဒီလိုမလားသင်္ခါရနဲ့ကမ္မဘဝသည်ကမ္မဝနှစ်ပါးနောက်ဝိပါကဝကဘယ်နှပါတော့ရှင်းပါအဲ့ဒီဝိပါကဝရှင်းပါမှာမြတ်အငုတ်ကလေးတွေ့လားဒီညာလေးမှာနော်မြားငုံကလေးတွေ့လားအဲဒီမြားငုံကလေးကသူကဘယ်ကနေလာတဲ့မြားလဲဆိုတော့ဟောဒီနံပါတ်2အကွက်ဝိညာဏယောသလာရဏဖသဝေဒနာကလာတာဒီလိုမလားအဲဒီကနေပြီးတော့သူကနေရာအနေထားကြောင့်ဒီမြားကိုအဆုံးကလေးမှာပဲအငုံကလေးပဲပြတာအဲဒီတော့ဝိညာဏယောသလာရဏဖသဝေဒနာကနေပြီးတော့နံပါတ်1 2အကွက်ကဘယ်ကိုဆွဲယူသွားမလဲနံပါတ်4ကွက်ကိုဆွဲယူသွားအဲ့လိုဆောက်ရသွားပြီးတဲ့အခါကျတော့နံပါတ်2ကွက်ကဝိညာဏယောသလာရဏသာသဝေဒနာနံပါတ်3ကွက်ကဇာတိသရမရဏဟုတ်တယ်မလားဇာတိသရမရဏပြီးတဲ့အခါကျတော့ဒီကျတော့ဝိပါကဟုဆိုတော့ဝိပါကဆိုတာလေအကျိုးတော်အကျိုးတရားပဲဒါပေမဲ့ဘုရားရှင်ကိုရမြတ်ကြီးကဒီနေရာကျတော့ဝိပါကဟုကိုဟောတဲ့နေရာမှာအကျိုးတရားဇာတိအကျိုးတရားကိုလည်းသိကြဟောထားတယ်နော်ဥပပါတိဘဝအကျိုးတရားကိုလည်းသိကြဟောထားတယ်။ဘုရားရှင်ကရမကြီးဟောထားသည့်အတွင်းခြံထားလို့မရဘူး။ဟုတ်တယ်မလား။သဘောတရားကတော့ဇာတိနဲ့ဥပပါတိဘဝသည်သဘောတရားချင်းတူတဲ့တူဝင်မဲ့လို့လည်းပဲ။နော်။တူဝင်မဲ့လို့လည်းပဲ။နည်းနည်းလေးတော့ကြွားချားချက်ရှိတယ်။ဇာတိကလည်းဥပပါတိဇာတိကလည်းအကျိုးတရားတွေဖြစ်တယ်။ဘာအကျိုးတွေလဲဆိုတော့အကျိုးနတ်တရားတွေအကျိုးယုတ်တရားတွေနော်အကျိုးဖြစ်တဲ့နံတရားအကျိုးဖြစ်တဲ့ယုတ်တရားဒီတရားတွေကိုဇာတိလို့ခေါ်တာဥပပါတိဘဝကလည်းဘုလို့ကိုခေါ်တော့အကျိုးဖြစ်တဲ့နံတရားအကျိုးဖြစ်တဲ့ယုတ်တရားဒါကိုပဲခေါ်တာပဲဒီလိုမလားသို့တော်လည်းပဲတဲ့ဥပပါတိဘဝကလည်းအကျိုးဖြစ်တဲ့နံတရားအကျိုးဖြစ်တဲ့ယုတ်တရားအကျိုးဖြစ်တဲ့နံတရားဆိုတာကဝိပါကစိတ်တွေပေါ့အကျိုးဖြစ်တဲ့ယုတ်တရားဆိုတာကကတ္တတာယုတ်တွေပေါ့အဲ့ဒီအကျိုးဖြစ်တဲ့နတရားအကျိုးဖြစ်တဲ့ယုတ်တရားကိုဥပပ္ပတိဘဝလို့သုံးတယ်။ဒီနေရာပဲသုံးတယ်ဒီမိနေရာမသုံးဘူး။ဇာတိတို့သရမရဏတို့ကြတော့ဒီလိုမဟုတ်တော့ဘူး။ဟောဒီကမ္မဘဝဖြစ်เสียဇာတိဆိုတဲ့နေရာမှာလည်းအကျိုးဖြစ်တဲ့နတရားအကျိုးဖြစ်တဲ့ယုတ်တရားကိုသုံးတာပဲ။တခြားနေရာတွေကြပြန်တော့လည်းပဲအကျိုးပဲဖြစ်ဖြစ်အကြောင်းပဲဖြစ်ဖြစ်ဖြစ်တာမှန်သမျှဇာတိရင်းနာမှန်သမျှသရပြတ်တာမှန်သမျှမရဏဆိုတော့ သာဓိကမကျေပြန်မှုလဲကျေပြန်သွားလားကျေပြန်သွားတယ်အဲ့ဒီတော့ကျေပြန်သွားတဲ့ဇာတိတဲကိုမကျေပြန်တဲ့ဥပပတ္တိဘဝပေါင်းပြီးတော့ဇာတိလို့ပြောလိုက်ရင်လည်းဖြစ်တယ်ဖြစ်ပေမဲ့လို့ဒီနေရာမှာဘုရားရှင်ကတော်မြတ်ကြီးကဇာတိနဲ့ဥပပတ္တိဘဝကိုခွဲပြီးတော့ဝိပါကဟုတ်ကိုရည်တွက်လိုက်ပါမယ်နော်အဲ့ဒီလိုရည်တွက်လိုက်ပြီးရတဲ့ဇာတိသရမရဏပြီးတဲ့အခါကျတော့ဥပပတ္တိဘဝဒီလိုမဟုတ်လားအလုံးပေါ်လိုက်တော့ဘယ်နှပါတော့ရှင်းပါအဲ့ဒီရှင်းပါကရည်တွဲကြည့်ကြရအောင်ဝိညာဏယုတ်တလာယရဏသတ္တဝိရဏဇာတိသရမရဏဥပပါတိဘဝဝိပါကဝဘယ်နှပါပါလိပြန်ပြောပြိလိသာဝကဘယ်နှပါဘယ်လိုတွေပါလိအဝိဇ္ဇာစေနာဥပါဒေကမ္မဝကဗဏ္ဏပါဘယ်သူတွေပါလိသင်္ခါရနှင့်ကမ္မဘဝဝိပါကဝကဗဏ္ဏပါဘယ်သူတွေပါလိဝိညာဏယုတ်သလာယရဏသတ္တဝိရဏသာတိသရမရဏဥပပတ္တိဘဝဒီလိုမှလားဥပပတ္တိဘဝဟောစဉ်အနေနဲ့ပြောရင်တော့ဒီတိုင်းမဟောလိုက်တာပါပဲဖြစ်စဉ်နေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဇာတိစရာလည်းအကျိုးဖြစ်တာဥပပါတိဘဝစရာလည်းအကျိုးဖြစ်တာဖြစ်တာချင်းတူတဲ့အတွက်ဇာတိနဲ့ဥပပါတိဘဝပေါင်းပြီးတော့ဇာတိဥပပါတိဘဝဒီလိုလည်းရည်တွဲလို့ရတယ်နော်ဇာတိဥပပါတိဘဝပြီးတော့မှသရမရဏဘလို့ရည်တဲ့ရည်တွဲသူနည်းနဲ့သူတော့မှန်းနေတာပါပဲဒီလိုမှလားအဲ့ဒါဒါဖြစ်လို့ရှိရင်ရှင်းသွားပါမယ်ဟုတ်သောဝပြီးတဲ့အခါကျတော့ပါတယ်တော့ကာလသုံးဖြာကာလသုံးဖြာဆိုတော့ကာလသုံးဖြာနဲ့သံသရာလဲတယ်ပေါ့ဒီကာလကဒုံလေပြီးသောအတိတ်ကာလနံပါတ်1ကယခုဖြစ်စေပြီးသောပန်းကာလနံပါတ်3ကနောင်ဖြစ်လက်တအနာဂတ်ကာလကာလသုံးပါဆိုတာဘယ်သူတွေပါလဲဒုံလေပြီးသောအတိတ်ကာလယခုဖြစ်စေပြစ္ဆုတ်ပံကာလနောင်ဖြစ်လက်တအနာဂတ်ကာလဘယ်နှပါတော့သောတကကာလ၃ပါးပြီးတဲ့အခါကျတော့630ပါဠိလိုတော့အာကာရလို့ခေါ်တယ်နော်အာကာရမြန်မာလိုပြန်တော့အချင်းအရာအချင်းအရာအတုကောကတော့ချင်းရာပေါ့နော်အပြည့်စုံပြောရင်ဘယ်လိုပြောမလဲအချင်းအရာအချင်းအရာဆိုတာဘာပြောတာတော့ဆိုဖြစ်ပုံဖြစ်နေအချင်းအရာ။အော်ဘလို့ကလေးတွေဖြစ်လာတယ်ဆိုတော့ဖြစ်ပုံဖြစ်နေအချင်းအရာကလေးကိုဒီနေရာမှာအာကာရလို့ခေါ်တာ။ဒီလိုမဟုတ်လား။အဲ့ဒီတော့ဖြစ်ပုံဖြစ်နေအချင်းအရာအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့20တောင်ရှိတယ်။အဲ့ဒီ20ကနံပါတ်1အကွက်မှာအတိတ်အကြောင်းအချင်းအရာ5ပါ။နံပါတ်2မှာပစ္စုပန်အကျိုးအချင်းအရာ5ပါ။နံပါတ်3မှာပစ္စုပန်အကြောင်းအချင်းအရာ5ပါ။နံပါတ်4မှာအနာဂတ်အကျိုးအချင်းအရာ5ပါ။ဒီလိုမဟုတ်လား။ရိုးရိုးတန်းတန်းဆိုလို့ရှိရင်နံပါတ်1ကွက်မှာအတိတ်အကြောင်းတရားသည်တရား2ပါးတည်းပဲတွေ့တယ်။ဘယ်လိုလဲဘယ်လိုပါလဲ။အဝိဇ္ဇာနဲ့သင်္ခါရတရား2ပါးတည်းပဲတွေ့နေတာပဲ။ဟုတ်တယ်မဟုတ်လား။အုပ်စုဖွဲ့ထားတော့ငါလည်းဒီတရား2ပါးတည်းဖွဲ့ထားတာမဟုတ်လား။ဒါပေမဲ့လို့ဖြစ်ပေါ်ဖြစ်နေခြင်းအနေနဲ့ပြောလိုက်တဲ့အခါကျတော့အဝိဇ္ဇာဆိုတာကတခြားသဘောလားမသိတဲ့သဘောလားဘာကိုမသိတာပါလဲသစ္စာလေးပါးကိုမသိတာနော်အဝိဇ္ဇာဆိုတာကမသိတာဘာကိုမသိတာတော့သစ္စာလေးပါးမသိတာသစ္စာလေးပါးကအဓိကဘာသစ္စာကိုမသိတာတော့ဒုက္ခသစ္စာမသိတာဒုက္ခသစ္စာဆိုတာဘယ်သူတွေပါလဲဒုက္ခသစ္စာဆိုတာခန္ဓာ၅ပါးဒုက္ခသစ္စာဆိုတာခန္ဓာ၅ပါးအချင်းချင်းလိုက်တော့ယုတ်တရားနဲ့နတ္တရားဟုတ်တယ်မလားအဲ့ဒီယုတ်တရားနတ္တရားခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ခေါ်တော့ဒီပြင်းရင်ပြတ်တတ်လို့ဒုက္ခသစ္စာအော်ဒီလိုဆိုတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာကခန္ဓာ၅ပါးယုတ်နတ္တရားဖြစ်ပြတရားနော်ခန္ဓာ၅ပါးယုတ်နတ်နှစ်ပါးဖြစ်ပြတရားဒါကိုဒုက္ခသစ္စာလို့ပြောတာမဟုတ်လားဒါကြောင့်ဆိုရုံအနေနဲ့ဘယ်လိုပြောတာတော့ခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပြဒုက္ခသစ္စာတရားဒီလိုပြောထားတယ်မဟုတ်လားခ ခန္ဓာ၅ပါး၊ယုတ်နံ၂ပါး၊ဖြစ်ပြက်ဒုက္ခသစ္စာတရားဒီလိုတော့ခန္ဓာ၅ပါးသည်ဒုက္ခသစ္စာယုတ်နံတရားသည်ဒုက္ခသစ္စာဖြစ်ပြီးပြတ်တတ်တဲ့ဖြစ်ပြက်တရားသည်ဒုက္ခသစ္စာနော်အဲဒီတော့မိမိတို့ကသင်နေတာကခန္ဓာ၅ပါးကြီးဘွားကနေတွေ့နေပါရဲ့နဲ့ခန္ဓာ၅ပါးလို့သင်နေတာလားပုဂ္ဂိုလ်တ attva လို့သင်နေတာလားပုဂ္ဂိုလ်တ attva လို့သင်နေတယ်ယောက်ျားမိန်းမလို့သင်နေတယ်နော်သားလို့သမီးလို့သင်နေတယ်တကယ်ကယောက်ျားမိန်းမလားသားလားသမီးလားခန္ဓာ၅ပါးလားအချင်းချုပ်လိုက်တော့ဗာတရားတော့ယုတ်တရားနဲ့ဉာဏ်တရားယုတ်တရားဉာဏ်တရားဖြစ်နေပါရဲ့နဲ့တကယ်အစိမ့်မှကယုတ်တရားဉာဏ်တရားဖြစ်နေပါရဲ့နဲ့ကိုထင်တာကခန္ဓာ၅ပါးယုတ်ဉာဏ်တရားအဲကိုထင်တာကယောက်ျားမိန်းမပုဂ္ဂိုလ်တ attva မထင်မလားထင်နေလားတကယ်ရှိတာကဗာတရားတော့ခန္ဓာ၅ပါးယုတ်ဉာဏ်၅ပါးကိုထင်နေတာကယောက်ျားမိန်းမပုဂ္ဂိုလ်တ attva ဒီလိုမလားအပြည့်ဆုံးပြောလိုက်မယ်ဆိုလို့ရှိရင်တော့ပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမလူနာပြမဒုပေါင်ခါချင်းလက်ဒီလိုမပြောရဘူးလားပြောရအဲ့ဒီတော့အထင်ကြီးရှိနေတဲ့အခါကျတော့ဒီအထင်ကြီးအထင်မှလားထင်မှလားအဲ့ဒီတော့ထင်မှအောင်ဘယ်လိုကဖုံးကွယ်ထားတော့အဝိဇ္ဇာဖာကဖုံးကွယ်ထားတော့ယုံနာတွေ့နေပေမဲ့ယုံနာလို့မသိဘူးပုဂ္ဂိုလ်တ attva လို့သိတယ်ငါသူတစ်ပါးလို့သိတယ်ယောက်ျားမိန်းမလို့သိတယ်လူနဲ့ပြမလို့ထင်နေတယ်။အကလေးကြားကနေကြားခံလိုက်တဲ့အခါကျတော့အမားမြင်ကြတာအမားခင်တယ်ဆိုတော့ပြဏတရားတွေမလာဘူးလားလား။အမားခင်တယ်ဆိုတော့ခင်တော့အဝိဇ္ဇာနဲ့တဏှာဒီလိုမလား။အဝိဇ္ဇာကခင်တယ်။အဝိဇ္ဇာကအမှန်ကိုမသိအမှန်မသိအောင်ဖုံးကွဲတယ်။တဏှာကခင်တယ်။အဲဒီတော့ခင်တော့ဆွမ်းလမ်းမှုလေးတွေမဖြစ်ဘူးလားဖြစ်လား။မကြည့်ရမနေနိုင်မပြောရမနေနိုင်ဟုတ်တယ်မလား။မတွေးရမနေနိုင်အဲ့ဒီလိုဖြစ်လာတာဒီတရားသဘောလားကမ္မဘဝလားကမ္မဘဝ။ဩအဲ့ဒီလိုအားလုံးပေါင်းလိုက်တဲ့အခါကျတော့ဟောနံပါတ်3ကမ္မဘလူတွေဖြစ်နေတော့သနာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့မပြေဘူးလားဖြစ်လား။မြေဖြားခန္ဓာကဘလူတော်လို့မေးတော့အဝိဇ္ဇာ။အဝိဇ္ဇာမြေဖြားခံပြီးတော့သူ့နောက်မှာဘလူတွေလိုက်လာတော့သနာလည်းလိုက်လာတယ်ဥပါဒံလည်းလိုက်လာတယ်ကမ္မဘဝလည်းလိုက်လာတယ်ဒီလိုမဟုတ်လားအဲဒီဥပါဒဏ်ထဲမှာဒိဋ္ဌိထည့်ထားတယ်နော်ဒါကြောင့်ဒိဋ္ဌိလည်းမပါဘူးလို့တော့မဆုံးနဲ့အဲဒီတော့ဝိဇ္ဇာကရှိကသွားရင်လောကဘလူတွေလိုက်တော့တဏှာရဲ့ဥပါဒဏ်ရဲ့ကမ္မဘဝရဲ့ကမ္မဘဝလိုက်ပြီဆိုတော့သင်္ခါရကောနေပါမလားဘာဖြစ်လို့လဲပြီးတော့သဘောချင်းယူနေလို့ဒီလိုဆိုရင်ဖြစ်ပုံဖြစ်နေအချင်းရာအနေနဲ့ပြောလိုက်တဲ့အခါကျတော့အဝိဇ္ဇာသာဖြစ်မဲ့ဆိုရင်တဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့သင်္ခါရရဲ့မရှိဘူးလားဖြစ်လားဒါကြောင့်ဖြစ်ပုံပြင်းနေချင်းရအနေနဲ့ပြောလိုက်တဲ့အခါကျတော့အဝိဇ္ဇာသင်္ခါရရဲ့နောက်မှာဘလူတွေပါနေတော့တဏှာဥပါဒံကမ္မဘဝဒါကြောင့်နံပါတ်၁အကွယ်အတေကြောင့်ချင်းရကဘယ်နှပါးဖြစ်သွားတော့ဘလူတွေပါလေအဝိဇ္ဇာသင်္ခါရတဏှာဥပါဒနာကမ္မဘဝသုံးနည်းပြုတာပါပဲဒီဘက်ကနေပြန်ကြည့်လိုက်ပြန်တော့လေဟောတဏှာဖြစ်တယ်ဆိုရင်တဏှာဖြစ်ခြင်းလို့ဖြစ်ရတာလားအဝိဇ္ဇာကဖုံးကွယ်တာလို့ဖြစ်ရတာလားဟောတဏှာကခင်တာခင်ခြင်းလို့ခင်ရတာလားမသိလို့ခင်ရတာလားဘာမသိတာတော့သစ္စာလေးပါပါသစ္စာမသိဘူးဩအဓိကကတော့ဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာဆိုတာခန္ဓာ၅ပါးခန္ဓာ၅ပါးမသိဘူး၊ယောက်နာမသိဘူး၊ဖြစ်ပြမသိဘူး။ဒါကြောင့်သူခင်မိတာဟော။သိရင်ခင်မမလား။ဒီလိုဆိုရင်ခင်တယ်ခင်တယ်ဆိုတဲ့တဏှာရဲ့နောက်မှာအဝိဇ္ဇာဆိုတဲ့ပကောင်အဝိဇ္ဇာဆိုတဲ့ကြောတော့နောက်မရှိဘူးလားရှိနေလား။ရှိနေတယ်နော်။ဒါကြောင့်တဏှာဥပါဒရဲ့နောက်မှာအဝိဇ္ဇာရှိတယ်။ဟုတ်တယ်မလား။နောက်တစ်ခါဓမ္မဘဝရဲ့နောက်မှာဘယ်လိုရှိတော့သင်္ခါရရှိတယ်။ဘာဖြစ်လို့တော့မေးတော့တူးနေလို့။ဟုတ်တယ်မလား။စာလုံးရပြောမယ်ဆိုလို့ရှိရင်တော့အဝိဇ္ဇာကိုယူရင်တဏှာနဲ့ဥပါဒံကိုကိလေသာဖြစ်နေတူသောကြောင့်ယူရပါမယ်ဟုတ်တယ်မလားတဏှာဥပါဒံယူရင်လည်းပဲကိလေသာဖြစ်နေတူသောကြောင့်အဝိဇ္ဇာကိုယူရပါမယ်ဒီလိုမပြောဘူးလားပြောလားဒါကအာဂမအာဂုံပေါ့နော်ယုတ်ဒီနေနဲ့ပြောလိုက်တဲ့အခါကျတော့မသိလို့ခင်တယ်ခင်တော့ဇွလန်းတယ်နော်မသိလို့ခင်တယ်ခင်တော့ဇွလန်းတယ်ဒါကြောင့်မလို့အဝိဇ္ဇာဖြစ်တော့ဘယ်လိုဖြစ်တော့တဏှာဖြစ်တယ်ဥပါဒံဖြစ်တယ်ဒီလိုမလားဒီဘက်ကနေပြန်ကြည့်တဲ့အခါကျတော့လည်းခင်တယ်က ခင်နာဒီသိလို့ခင်နာလားမသိလို့ခင်နာလားဒီလိုတော့ခင်မှုမင်မှုရဲ့နောက်မှာဘယ်လိုကြောတော့နောက်ခံရှိနေတော့အဝိဇ္ဇာရှိဒါကြောင့်တဏှာဥပါဒရဲ့နောက်မှာဝိဇ္ဇာပါတယ်ပေါ့ဟုတ်တယ်မို့လားကမ္မဘဝနောက်မှာဘယ်လိုပါမလဲသင်္ခါရပါမယ်ဒီလိုတော့နဘာသောဘကလှည့်ပြီးတော့ကြည့်လိုက်မယ်ဆိုရင်တဏှာဥပါဒကမ္မဘဝအဝိဇ္ဇာသင်္ခါရဖြစ်ပေါ်ဖြစ်နေခြင်းအနေနဲ့ပြောတော့ဘယ်နှပါရတော့ငါးပါးပဲရတာပဲဒါကြောင့်အတိတ်အကြောင်းအချင်းညာကဘယ်နှပါးဟောပစ္စုပန်အကြောင်းအချင်းညာကလည်းဘယ်နှပါးအတိတ်အကြောင်းအချင်းညာငါးပါးကဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရတဏှာဥပါဒာကမ္မဘောပစ္စုပန်အကြောင်းအချင်းညာငါးပါးကလည်းဘယ်လိုတွေပါလဲတဏှာဥပါဒာဘဝအဝိဇ္ဇာသင်္ခါရဒီနေရာမှာယူရမယ်ဘဝကကမ္မဘဝနော်အကြောင်းတရားဖြစ်တဲ့အတွက်ကမ္မဘဝကိုပဲယူရပါတယ်ဥပပ္ပတိဘဝကိုမယူရပါဘူးနော်ကြောက်ကောင်းပြီဒါဖြစ်လို့ရှိရင်ဒီကွက်နဲ့၃ကွက်ရှင်းသွားပြီနှိကွက်နဲ့၄ကွက်ကိုကြည့်လိုက်တဲ့အခါကျတော့နှိကွက်မှာတရားဘယ်နှပါးရှိတော့၅ပါးဘယ်သူတွေတော့ဝိညာဉ်နာယောသာသာယရဏခန္ဓာဝေဒနာဒီလိုမလားအဲဒီတော့ဟောထားတာလည်းဒီ၅ပါးပဲဖြစ်တာကလည်းဒီ၅ပါးပဲဆိုတော့သိကြကွဲပြားမှုရှိသေးလားမရှိလို့ရှိရင်ပစ္စုပန်အကျိုးရှိရ၅ပါးဘယ်လိုရည်သွက်မလဲဝိညာဏယောသာလယရဏခန္ဓာဝေဒနာဒီလိုပဲရည်သွက်လိုက်တော့နော်နောက်တစ်ခါကျတော့နံပါတ်၄ကွက်ကြည့်လိုက်တဲ့အခါကျတော့ဟောထားတာကဗာတရားနဲ့ဗာတရားဟောထားတော့ဓာတိနဲ့သရဏရဏနံပါတ်၄ကွက်မှာဘယ်လိုဟောထားတော့ဓာတိနဲ့သရမရဏအတိတ်လားအနာဂတ်လားပြစ္ဆုတ်ပန်လားအနာဂတ်အကျိုးလားအကြောင်းလားအကျိုးအနာဂတ်အကျိုးတရားဒီလိုမလားအနာဂတ်အကျိုးတရားဘယ်လိုနဲ့ဘယ်လိုပါလဲဓာတိနဲ့သရမရဏဓာတိနဲ့သရမရဏဆိုတော့သူကဟောထားတာကတော့ဓာတိနဲ့သရမရဏပါပဲဒါပေမဲ့အခုယူနေမှာကအချင်းအရာဖြစ်ပေါ်ပြနေအချင်းအရာကိုယူမှာဖြစ်တဲ့အတွက်ဓာတိဆိုတာကဘာတွေဖြစ်နေတာတော့လို့မေးတော့ခန္ဓာ၅ပါးဖြစ်နေတာဘာတွေဖြစ်နေတော့အဲ့ဒီခန္ဓာ၅ပါးကဘယ်လိုတွေတော့ဝိညာဏယောသလယရဏခန္ဓာဝေဒနာဒီလိုမဟုတ်လားဟောဒီနံပါတ်2အကွက်ထက်ကတရား၅မျိုးသိပလျင်ဟောဒီဓာတိအနေနဲ့ဖြစ်နေတာမဟုတ်လားဒီလိုတော့ဓာတိဒီခန္ဓာ၅ပါးခန္ဓာ၅ပါးဒီဓာတိနော်ဓာတိဒီခန္ဓာ၅ပါးခန္ဓာ၅ပါးသည်ဓာတိဒီလိုဆိုတော့ဓာတိဆိုတာပြစ်ပုံပြင်းနေခြင်းအနေနဲ့ပြောလိုက်တော့ဘယ်နှပါးရတော့အဲဒီ၅ပါးကဘယ်လိုတွေပါလဲဝိညာဏနယောသလယရဏခန္ဓာဝေဒနာဒီလိုမဟုတ်လားဟောဇရာဇရာကရင့်တဲ့သဘောနော်မရဏဇရာကသိတဲ့သဘောဟုတ်တယ်မဟုတ်လားအဲဒီတော့ရင့်တယ်ရင့်တယ်ဘယ်လိုတွေရင့်တာတော့မေးတော့ခန္ဓာ၅ပါးရင့်တာဘယ်လိုတွေရင့်တာတော့အရိခန္ဓာ၅ပါးကဘယ်လိုတွေတော့ဝိညာဏယောသလယရဏခန္ဓာဝေဒနာမရဏစရာကပြက်တယ်ဟုတ်တယ်မလားလောကဟောတာအဖြစ်ပြောရင်သိတာအဘိဓမ္မာနည်းနဲ့ပြောရင်ပြက်တယ်ဘာတွေပြက်နေတာတော့ခန္ဓာ၅ပါးပြက်ဘယ်လိုတွေတော့ဝိညာဏယောသလယရဏခန္ဓာဝေဒနာဒီလိုတော့ဇာတိစရာမရဏကိုတဲ့ဘာတွေဖြစ်နေတာလဲဘာတွေရင့်နေတာလဲဘာတွေပြက်နေတာလဲလို့မေးရင်ဝိညာဏနယောသလယရဏခန္ဓာဝေဒနာအဲဒီ၅ပါးဖြစ်တာဒီဇာတိအဲဒီ၅ပါးရင့်တာဒီသရာအဲဒီ၅ပါးပြက်တာဒီမရဏဒီလိုဆိုတော့ဇာတိသရာမရဏဆိုတာလဲဒီခန္ဓာ၅ပါးပဲဒီခန္ဓာ၅ပါးဆိုတာလဲဇာတိသရာမရဏပဲဒါကြောင့်ပစ္စုပန်နဲ့အနာကခွဲထားပြီးမဲ့လို့လည်းပဲဟောပစ္စုပန်မှာဩဒါနာရသေးတာမရှိဘူးလို့မထင်နဲ့ဒီလိုမလားပစ္စုပန်မှာဩဒါနာရသေးတာမရှိဘူးလားရှိလားဘာဖြစ်လို့လဲဒီခန္ဓာ၅ပါးယူလာကြတဲ့ကောင်ကဇာတိသရမရဏယူပြီးသားဖြစ်သွားပြီနော်ဒါကြောင့်ဇာတိသရမရဏမွေးတယ်ဩတယ်သေးတယ်လောကဟောတာအဖြစ်ပေါ့လေအဘိဓမ္မာနည်းနဲ့ပြောမယ်ဆိုရင်တော့ရှစ်တယ်တည်တယ်ပြက်တယ်ဘယ်လိုပြောမလဲရှစ်တယ်တည်တယ်ပြက်တယ်လောကဟောတာဖြစ်ပြောရင်ဘယ်လိုပြောမလဲမွေးတယ်ဩတယ်သေးတယ် ဘာတွေဖြစ်ပြီးတော့ဘာတွေပြက်နေတာလဲလို့မေးရင်ခန္ဓာ၅ပါးဖြစ်ပြီးတော့ခန္ဓာ၅ပါးပြက်တယ်ဘယ်သူတွေပါလဲဝိညာဏံယုတ်သဠာယရဏခန္ဓာဝေဒနာဒီလိုမဟုတ်လားအဲဒီတော့နံပါတ်၄အကွက်မှာဖြစ်ပုံဖြစ်နေအချင်းညာအနည်းနဲ့ပြောပြပါဆိုရင်ဘယ်နှပါးပြောမလဲ၅ပါးဘယ်သူတွေတော့ဝိညာဏံယုတ်သဠာယရဏခန္ဓာဝေဒနာအဲ့လိုအနည်းနဲ့ရည်ရွယ်ကြည့်လိုက်တော့ဟောဖြစ်ပုံဖြစ်နေအချင်းညာအနည်းနဲ့ပြောလိုက်တော့အေးအကွက်တစ်ကွက်မှာ၅ပါး၅ပါးအကြီးများရှိတဲ့အခါကျတော့အကွက်၄ကွက်မှာဘယ်နှပါးရှိတော့အပန်း၃၀ဒါကြောင့်မလို့စာကဘယ်လိုဆိုတော့ချင်းရ20ဒီလိုမလားအားလုံးပေါ်လိုက်တော့ဘယ်နဲ့တွဲတော့ဤရှစ်တွဲချင်းရ20ဤရှစ်တွဲကိုအလွယ်ကျမှတ်သိစေအပ်သည်အလွယ်ကျမှတ်ဆိုတာကချက်ထားရမယ်သိထားရမယ်လေ့လာထားရမယ်မှတ်မိအောင်လုပ်ထားရမယ်အဲဒီလိုမှတ်မိအောင်လုပ်ထားခြင်းဒီပညာအနေနဲ့ပြောတော့ဘာပညာတော့ညာတာပညာဩသာသနာအနေနဲ့ပြောတော့ဘာသာသနာတော့ပရိယတ္တိသာသနာဒီလိုမလားအလွယ်ကျမ်းမှတ်သိစေအပ်သည်သိစေအပ်သည်ဆိုတာကကျက်ထားလို့သိတဲ့အသိမျိုးမဟုတ်တော့ဘူးဉာဏ်နဲ့သိတဲ့အသိဒီလိုမလားဘာနဲ့သိတဲ့အသိတော့ဘာဉာဏ်လဲလို့မေးတော့ဝိပဿနာဉာဏ်နဲ့သိတဲ့အသိအဲဒီလိုဝိပဿနာဉာဏ်နဲ့သိတဲ့အသိဖြစ်အောင်လုပ်ထားပါတဲ့ဟောဒီသဝိုင်းကြီးကခေါင်းကြီးတို့နော်စာထဲမှာကြားထားတဲ့စာပရိစ္ဆေသမုပ္ပါဒ်ကြီးဟောတာအဲ့ဒီသာပရိစ္ဆသမုပ္ပါဒ်ကြီးကိုကြည့်မယ်ဆိုလို့ရှိရင်ညာတာပညာသိပဲသိမှာပဲနော်ခန္ဓာသိသိတာဟုတ်ရလားဘာသိသိမှာတော့ညာတာပညာအသိအဲ့ဒီညာတာပညာအသိနဲ့သိတော့ဘုသူရအသိပဲရှိသေးတာပဲနော်သာသနာအနေနဲ့ပြောတာအဲ့ဒါဘာသာသနာတော့ပရိယတ္တိသာသနာဘာသာသနာတော့ပရိယတ္တိသာသနာဒီလိုမလားအဲ့ဒီတော့ညာတာပညာသိပရိယတ္တိသာသနာအသိဆိုတဲ့ဟောဒီသာပရိသသမုပ္ပါဒ်ညာလောင်းတဲ့ဒကာရမတွေလိုချင်တဲ့နိဗ္ဗာန်ရပါမလားဒကာရမတွေကင်းစင်စေခြင်းနဲ့ကိလေသာတွေကင်းစင်ပါမလားအဲ့ဒီတော့ကိလေသာများကင်းစင်အောင်ဆိုလို့ရှိရင်တဲ့သိစေအပ်သည်သိအောင်ကြိုးစားရဟုတ်တယ်မလားသိအောင်ကြိုးစားတော့ဘာနဲ့သိအောင်ကြိုးစားရမှာလဲဉာဏ်နဲ့သိအောင်ကြိုးစားရအဲ့ဒီတော့ဉာဏ်နဲ့သိအောင်ကြိုးစားတော့စာထဲမှာကြိုးစားရမလားခန္ဓာထဲကြိုးစားရမလားခန္ဓာထဲမှာကြိုးစားရမယ်နော်ဘာဒီသဝိုင်းထဲမှာကြားထားတဲ့လေပုံပတ်ပုံရှင်းပါသည်စာထဲမှာကြားထားတဲ့ပရိစ္ဆသမုပ္ပါမဟုတ်လို့ဘာပရိစ္ဆသမုပ္ပါလို့ခေါ်တော့စာပရိစ္ဆသမုပ္ပါအဲ့ဒီပုံစံနဲ့ကိုယ်ခန္ဓာထဲမှာလည်းမဖြစ်ဘူးလားဖြစ်ကိုယ်ခန္ဓာထဲမှာဖြစ်နေတာကြတော့ခန္ဓာပရိစ္ဆသမုပ္ပါဟုတ်တယ်မလားစာထဲမှာကြားထားတာကဘာပရိစ္ဆသမုပ္ပါတော့သာပရိစ္ဆသမုပ္ပါမိမိခန္ဓာထဲမှာရှိနေတဲ့ပရိစ္ဆသမုပ္ပါကခန္ဓာပရိစ္ဆသမုပ္ပါသာပရိစ္ဆသမုပ္ပါမြားလောက်နဲ့လေ့လာရင်ကိလေသာသေပါဘာဖြစ်လို့လဲလို့ဆိုတော့သာပရိစ္ဆသမုပ္ပါကစာကအပြင်မှာသူ့အနေနဲ့သူရှိတာပဲခန္ဓာအတိမှာမဟုတ်ပဲကိုဒီလိုမလားအေးသာပရိစ္ဆသမုပ္ပါကဘာနဲ့တူတယ်လို့ဆိုတော့အိုးတဲ့ကစာထဲမှာရေးထားတဲ့စာနဲ့တူတယ်ဘာနဲ့တူတော့စာထဲမှာရေးထားတဲ့စာလေးရေးချဝိစီနှလုံးပေါတော့အားဟုတ်တယ်မလားအဲဒီစာထဲမှာဘောပင်လေးနဲ့ရေးထားတဲ့စာရှားလေးနဲ့ရဲကြည့်ငံမမလားဘယ်ငံမလဲသူကအတုကိုဒီလိုမလားအိုးတဲ့ကစာကြတော့လက်ညှိုးကလေးနဲ့ကလော်ပြီးတော့ရဲကြည့်ရင်မငံဘူးလားငံလားဘာဖြစ်လို့ငံတော့သူကစာအစစ်မို့လို့နော်အဲဒီတော့စာအတုနဲ့စာအစစ်သာသာနဲ့ဘိုးထဲမှာရှိတဲ့သာကျူသလားမတူဘူးလားသာရဲရတာတဲ့သာဒီငံမမလားဘယ်သာကမှငံတော့အခုလဲသာထဲမှာပြားထားတဲ့ပရိစ္ဆသမုပ္ပါဒ်နဲ့ခန္ဓာပရိစ္ဆသမုပ္ပါဒ်နဲ့ကျူသလားမတူဘူးလားသာပရိစ္ဆသမုပ္ပါဒ်မြားလောင်းနဲ့ရှင်းနေပြီးတော့နေမယ်ဆိုရင်ဘုန်းကြီးတို့ဓမ္မတွေလိုချင်တဲ့နိဗ္ဗာန်ရပါမလားလိုချင်တဲ့နိဗ္ဗာန်ရခြင်းနဲ့ဆိုလို့ရှိရင်စာရဲပရိစ္ဆသမုပ္ပါဒ်ကိုသိယုံတဲ့ဉာဏ်နဲ့ရမှာလားခန္ဓာမှာပြတဲ့ပရိစ္ဆသမုပ္ပါဒ်သိအောင်လုပ်ရမှာလားခန္ဓာကပြတဲ့ပရိစ္ဆသမုပ္ပါဒ်ကိုသိအောင်လုပ်ဒီလိုမလားအဲဒီလိုသိတဲ့အခါတော့သူများပြောလို့သိတာလားကိုယ်ပိုင်သိတဲ့အသိလားကိုယ်ပိုင်သိတဲ့အသိဆိုတော့စေရဏပညာအသိပေါ့ဘာသိတော့ จีรณปัญญาดีจีรณตระก็ลုံยောက်ตัวราตุ냐ပြောได้สิลုံยောက်ตัวราเนาะตุ냐ပြောได้สิลုံยောက်ตัวราตุ냐ပြောလို့သိတယ်အသိလုံยောက်ตัวราလုံยောက်ตัวราตุ냐ပြောလို့သိတာမဟုတ်ကိုယ်တိုင်ကိုအချက်မချသိသွားပြီကိုယ်ကိုယ်တိုင်ကိုကာကနနာသိသွားပြီအဲဒီလိုသိတဲ့အသိမျိုးကြတော့မှသီရဏပရိညာအသိเนาะအဲဒီလိုသီရဏပရိညာအသိရအောင်ကြိုးစားခိုင်းတာကိုသိစေအပ်သည်ဒီလိုမဟုတ်လားစေတနာပညာသိအောင်ကျိုးစားပါတဲ့သာသနာအနေနဲ့ပြောတော့ဘာသာသနာတော့ပฏิပတ္တိသာသနာဘာသာသနာတော့ပฏิပတ္တိသာသနာစေတနာပညာသိနေပฏิပတ္တိသာသနာဖြစ်အောင်ကိုယ်တိုင်သိတဲ့အသိဖြစ်အောင်ကျိုးစားပါဆိုတော့ဝိပဿနာအသိပေါ့နော်ဘာသိတယ်တော့ဝိပဿနာအသိအဲ့ဒီတော့ဝိပဿနာအသိလေးသိတဲ့အခါကျတော့ဝိပဿနာအသိကလည်းတဖြည်းဖြည်းနဲ့ရင့်ကျက်လာပြီဆိုလို့ရှိရင်ဉာဏ်ကလေးကရင့်လာတဲ့အခါကျတော့ဆံရဆံရကိလေသာကလေးတွေအမြင့်ပြတ်မသေးဘူးလားသေးလားအမြင့်ပြတ်သေးသွားမယ်ဆိုရင်တဲ့နော်သံသရာမမလိုဘူးလားတို့လားသောတာပတ္တိမညာရသွားရင်ကိုပဲအလေးပါအပယ်လေးပါသံသရာမလိုသွားပြီပဲဘယ်သံသရာကလိုသွားတော့သောတာပတ္တိမညာရသွားရင်ဘယ်သံသရာကလိုသွားတော့အပယ်လေးပါးသံသရာမှလွတ်မယ်အနာဂါမိမညာရသွားလို့ရှိရင်လူဘုံနဲ့ဘုံဆိုတဲ့ကာမသုပ္ပတိသံသရာမှမလွတ်ဘူးလားလွတ်သွားလားအရဟတမရသွားမယ်ဆိုရင်သုံးသရဘုံမှမလွတ်ဘူးလားလွတ်သွားလားအဲဒါကြောင့်သံသရာမှလွတ်သွားပြီနော်ဝိပဿနာဉာဏ်ကနေလောကတရားမညာဖြစ်ရင်သံသရာမှလွတ်သွားပြီအဲဒီလိုသံသရာမှလွတ်သွားအောင်တဲ့နော်ပရမအစဉ်အနေနဲ့ဟုတ်လားပရမအစဉ်အနေနဲ့ခွန်ကြီးတို့အလွယ်ကျက်မှန်သိစေအပ်သည်ဒီလိုမလားပရမအစဉ်နေနဲ့လောရမယ်လို့ဘယ်နှလုံးတော့လောရမယ်အလုံးနှစ်မျိုးရှိတယ်ဘာလို့ဒီပါလဲနံပါတ်၁ကအလွယ်ကျက်မှန်နံပါတ်၂ကသိစေအပ်သည်ဒီလိုမလားအလွယ်ကျက်မှန်ဆိုတာကဘာပညာနေနဲ့တော့သိစေအပ်သည်ဆိုတာကဘာပညာတော့စေရဏပညာအဲဒီညာတာပညာနဲ့စေရဏပညာနှစ်မျိုးနဲ့ကြိုးစားအားထုတ်လိုက်တယ်ဆိုရင်ပဟာနာပညာရသွားတဲ့အခါမှာသောတာပတိမညာစားတဲ့မညာဘုံညာနေရသွားတဲ့အခါမှာသံသရာမမလို့ဘူးလားတို့လားအဲဒါကြောင့်သံသရာမလွတ်ချင်ပါတယ်ဆိုရင်ဒီ7ဆွဲကိုနော်အလွယ်ကျက်မှနှုတ်ထဲလဲတို့အောင်ကြိုးစားပါတဲ့ဒီလိုမလားမိမိရဲ့ဉာဏ်ကလေးနဲ့လည်းသိအောင်ကြိုးစားပါမကြိုးစားရဘူးလားကြိုးစားရလားကြဲဒီလိုကြိုးစားတော့မယ်ဆိုတော့အားလုံးပေါင်းအသွဲကဘယ်နဲ့သွဲရှိတော့အဲ့ဒီရှိတဲ့ကိုအစားကနေပြန်ပြီးတော့ကောက်ကြည့်ရအောင်နော်ကောက်ကြည့်တဲ့အခါကျတော့နံပါတ်၁အသွဲကပါပြောတာတော့မူလနဲ့ပြနံပါတ်၁အသွဲကမူလနဲ့ပြဟုတ်တယ်မလားအဲ့ဒီမူလနဲ့ပြဆိုတော့မူလနဲ့ပြနဲ့သံသရာရှင်းနေတယ်မူလနှစ်ပြားနဲ့သံသရာကျင်းနေတယ်ဆိုတော့မူလနှစ်ပြားဆိုတာကနော်သံသရာကျင်းနေအောင်ပြုလုပ်တဲ့အကြောင်းတရားနှစ်ပါးမူလဆိုတာမြန်မာလိုပြန်လိုက်တော့အကြောင်းတရားမူလဆိုတာမြန်မာလိုပြန်တော့ဘာတော့အကြောင်းတရားဆိုတော့မူလနှစ်ပြားနဲ့သံသရာကျင်းနေတယ်ဆိုတော့ဘာပြောတာတော့မူလနှစ်ပြားနဲ့သံသရာကျင်းနေတယ်ဒီလိုမဟုတ်လားပြောကြည့်စမ်းမူလနှစ်ပြားနဲ့သံသရာကျင်းနေမူလနှစ်ပြားနဲ့သံသရာကျင်းနေတယ်မြန်မာလိုတစ်မျိုးပြန်ပြောလိုက်တော့အကြောင်းတရားနှစ်ပါးကြောင့်သံသရာကျင်းနေတယ်အကြောင်းတရားနှစ်ပါးကဘယ်လိုတွေပါလဲအဝိဇ္ဇာနဲ့ဒုက္ခဘယ်လိုတွေတော့အဝိဇ္ဇာတရားကလည်းသံသရာကျင်းနေအောင်လုပ်ပေးတတ်တာပဲသဏ္ဍာန်တရားကလည်းပဲသံသရာကျင်းနေအောင်မလုပ်ပေးတတ်ဘူးလားလုပ်ပေးတတ်လားဒီလိုဆိုရင်တသံသရာလုံးသံသရာကျင်းနေလာတာဒီဘယ်တရားတွေကြောင့်သံသရာကျင်းနေလာတာတော့အဝိဇ္ဇာနဲ့တဏှာဒီလိုမလား။ဩအတိတ်ကာလကိုပြန်ပြီးတော့ဘောဗေနိဝါဒသောတိဉာဏ်ကြီးနဲ့ပြန်ကြည့်လိုက်တဲ့အခါကျတော့ဘုရားရှင်ကတော်မြတ်ကြီးကဘဝတွေတစ်ခုပြီးတစ်ခုပြီးပြန်ကြည့်တော့ဘဝတွေမတွေ့ဘူးလားတွေ့လား။သို့သောဘဝတွေကအတိတ်တန်ត្រာတရားလုံးမှာဘဝတွေညာလုံးအားကြီးတဲ့အခါကျတော့နော်။ဘယ်ဘဝကစတယ်ဆိုတဲ့ဘဝရဲ့အစထင်ရှားသလားမထင်ရှားဘူးလား။မထင်ရှားဘူး။အနမတကောယဘေကိုယသန္တာတော်ပောပါကောတိနပညာယတိဒီလိုမဟုတ်လားအနမတကောယဘေကိုယတဲ့စိတ်သားတို့တဲ့အစမထေသန္တာ ိုးတန်တရာရဲ့စကိုပြန်ပြီးတော့ညံနဲ့ကြီးကြီးလိုက်ပါတယ်တဲ့ဒီလိုမလားကြီးကြီးလိုက်တဲ့အခါကျတော့ညံကမမြင်နိုင်တာတော့မဟုတ်မြင်နိုင်တယ်ဒါပေမဲ့လို့အစ်မတန်များလုံးအားကြီးတဲ့အခါကျတော့ဟိုးတတ္တဝတရားရဲ့တန်တရာအစသည်အစ်မတန်မထင်ရှားပါဘူးတဲ့နော်သင်ရှားသလားမသင်ရှားဘူးလားဟောပါတော်ဒီနတ်ပညာရဲ့ဒီသံသရာရဲ့အစပြီးမသင်ရှားပါဘူးတဲ့ဘယ်ဘဝကစခဲ့တယ်ဆိုတာကိုသင်သင်ရှားရှားကိုမသိနိုင်ဘူးမသိနိုင်ဘူးဆိုတာဉာဏ်ကမသိနိုင်တာလားညာလို့လို့လားအိမတဝေးလံတဲ့အခါကျတော့သင်သင်ရှားရှားကိုပေါ်မလာတော့ဘူးတဲ့နော်အဲ့ဒီလိုပေါ်မလာတဲ့အခါကျတော့ကဲဒီလိုဆိုရင်ပုဂ္ဂိုလ်တတ္တဝါအနေနဲ့ဘဝအနေနဲ့အစကိုတွေးလို့အစကိုရှားလို့တော့မသင်ရှားဘူးကြည့်တော့ဒီဘဝအမျိုးမျိုးဖြစ်အောင်ပုဂ္ဂိုလ်တ attva အမျိုးမျိုးဖြစ်အောင်ဘယ်တရားတွေကဘယ်လိုတွေကများပြည့်လို့ဆောင်ရွက်ပါလိမ့်မလဲလို့တရားအနေနဲ့ကြည့်လိုက်တဲ့အခါကျတော့တရားကတော့ရှားလို့ရမရဘူးလားရလားအဲ့ဒီတရားကဘာလဲဆိုရင်အဝိဇ္ဇာနဲ့တဏ္ဍာအဝိဇ္ဇာနိဝရဏနာတတ္တနာဒဏ္ဍာတံယောဇနာနာတန္တာဝတံတန္တာရတံဒီလိုမဟုတ်လားသံသရာရဲ့အစမှာပုဂ္ဂိုလ်ရဲ့အစမထင်ရှားပင်လည်းဓမ္မရဲ့အစကမထင်ရှားဘူးလားထင်ရှားတာအဲ့ဒီဓမ္မရဲ့အစကဘယ်လိုနဲ့ဘယ်လိုပါလဲအဝိဇ္ဇာနဲ့တဏှာအဲ့ဒီအဝိဇ္ဇာနဲ့တဏှာသံသရာလုံးမှာကြီးစိုးလာခဲ့တဲ့အတွဲဘဝတစ်ခုကနေနောက်ဘဝတစ်ခုမရဘူးလားရလားလားဒါကြောင့်သံသရာကျင်နေတာဒီဘယ်လိုကြောင့်ကျင်နေတာတော့အဝိဇ္ဇာတဏှာတရားနှစ်ပါးကြောင့်သံသရာကျင်နေတာဒါကဘယ်မူလနှစ်ဖြာဒီလိုပြောလိုက်တာပေါ့ကိုယ်လားသရာကပါတော့အကြောင်းတရားနှစ်ပြသရာကပါတော့နှစ်ပါအကြောင်းတရားဘယ်နှစ်ပါနှစ်ပါဘာရဲ့အကြောင်းတော့သံသရာကျင်နေခြင်းရဲ့အကြောင်းဘာရဲ့အကြောင်းပါလဲဘာလို့ဆိုရင်သံသရာကျင်နေခြင်းရဲ့အကြောင်းကဘယ်လိုလဲလို့မေးတော့အဝိဇ္ဇာနဲ့တဏှာသံသရာကျင်နေခြင်းရဲ့အကြောင်းသိခြင်းရဲ့အဝိဇ္ဇာတဏှာရဲ့အကြောင်းသိအောင်လုပ်ဖို့ဟုတ်တယ်မလားအဲ့ဒီလိုသိအောင်လုပ်တဲ့အခါကျတော့ဝိဇ္ဇာသရာကဘာသဘောရှိတော့သစ္စာလေးပါးကိုမသိအောင်ဖောက်ခွဲတဲ့သဘောရှိ။ဘာကိုမသိတာတော့သစ္စာလေးပါးကိုအဲ့ဒီသစ္စာလေးပါးကဘယ်လိုတွေပါလဲ။ဒုက္ခသစ္စာ၊သမုဒယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာ။သစ္စာဘယ်နှပါးပါလဲ။ဟုတ်ပြီ။အဲ့ဒီသစ္စာလေးပါးထဲမှာသိရမယ့်သစ္စာကဘယ်သစ္စာတော့။ဒုက္ခသစ္စာ။ဉာဏ်နဲ့သစ္စာတော်မှာကတမင်တကာသိအောင်လုပ်ရမယ့်သစ္စာမဟုတ်ဘူးနော်။သိတော့သိရမယ်ဒါပေမဲ့တမင်တကာသိအောင်လုပ်ရမှာလားတမင်တကာသိအောင်လုပ်ရမယ်သစ္စာကဘာသစ္စာတော့ဒုက္ခသစ္စာဟုတ်တယ်မလားအဲ့ဒီတော့ဒုက္ခသစ္စာကိုသိအောင်လုပ်လိုက်တဲ့အခါကျတော့ဉာဏ်နဲ့သစ္စာတွေလုံးလုံးမသိဘူးလားသိသွားလားလောကဘုံမှာအပြင်မိကလေးထွန်းလိုက်တယ်မိကလေးထွန်းလိုက်တဲ့အခါကျတော့မိကလေးမတော်ဘူးလားတောက်သွားလားလောတဲ့အလောက်ကတမျိုးလည်းပဲတော့ဘာလောတဲ့အလောက်တော့မိထွန်းတဲ့အလောက်အဲ့ဒီလိုမိထွန်းတဲ့အလောက်ကလေးလုံးလိုက်တာနဲ့ဒီပိုင်းနဲ့ဟောအလင်းကလေးမရောက်ဘူးလားရောက်အလင်းကလေးရောက်လာတော့မှောင်ကလေးမပြောက်ဘူးလားပြောက်သွားလားပြောက်သွားတယ်အလင်းကလေးရောက်လာတဲ့နေ့တွေကနေဒီအခန်းထဲမှာရှိတဲ့ပစ္စည်းတွေကမမြင်ရဘူးလားမြင်ရလားမြင်ရတယ်အလင်းလည်းရောက်တယ်အမှောင်လည်းပြောက်တယ်ဒီလိုမလားအခန်းထဲမှာရှိနေတဲ့ပစ္စည်းတွေလည်းမြင်ရတယ်လောတဲ့လောကဘယ်လိုလုပ်တော့ဒီလိုဘာလုပ်တော့မီးထုံးတဲ့လောမီးထုံးတဲ့လောဆိုတော့မီးလေးကမဖြစ်ဘူးလားဖြစ်လာလားအဲ့ဒီတော့မီးလည်းဖြစ်တယ်အမှောင်လည်းပြောက်တယ်အလင်းလည်းရောက်တယ်ပစ္စည်းတွေလည်းမြင်ရတယ်အကျိုးဘယ်လိုမျိုးတော့လေးမျိုးဒီနေရာမှာလည်းပဲဒုက္ခသစ္စာကိုသာမြင်အောင်ကြည့်ပါဟုတ်တယ်မလားဒုက္ခသစ္စာကိုသာသိအောင်လုပ်ပါဒုက္ခသစ္စာသိရင်သမုဒယသစ္စာကိုလည်းပယ်ပြီးသားဖြစ်တယ်မဂ္ဂသစ္စာကိုလည်းပွားပြီးသားဖြစ်တယ်ဒီလိုမလားနောက်တစ်ခါကျတော့និရောဓသစ္စာကိုလည်းမျက်မှောက်ပြုရနိုင်တယ်လုံးရမယ်လောကဘာကိုလုံးရမှာတော့ဒုက္ခသစ္စာသိတဲ့အလုံးဒုက္ခသစ္စာသိတဲ့အလုံးလို့တော့ဒုက္ခသစ္စာလည်းသိတယ်သမုဒယသစ္စာလည်းပယ်တယ်နော်မဂ္ဂသစ္စာလည်းပွားတယ်និရောဓသစ္စာလည်းမျက်မှောက်ပြုတယ်အကျိုးဘယ်လိုမျိုးရတော့လေးမျိုးရအဲ့ဒါကြောင့်မို့လို့တကယ်သိရမယ့်သစ္စာကဘာသစ္စာတော့ဒုက္ခသစ္စာသို့တော်တရားဓမ္မတွေဒုက္ခသစ္စာသိသလားမေးတော့မသိဘူးဒုက္ခသစ္စာတော့ဘယ်လိုတွေလဲဆိုတော့ခုနပြောခဲ့ပြီခန္ဓာ၅ပါးယုံနဲ့၅ပါးဖြစ်ပြီးရင်ပြတ်တတ်တဲ့တရားပြောကြည့်ပါဦးခန္ဓာ၅ပါးယုံနဲ့၅ပါးဖြစ်ပြီးရင်ပြတ်တတ်တဲ့တရားအဲ့ဒါဘာသစ္စာတော့အဲ့ဒီဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိအောင်ဘယ်လိုကဖုံးွယ်ထားတော့
အဝိဇ္ဇာကဖုံးဝဲထားတဲ့အခါကျတော့ဘုံညုတ်ဒကာဓမ္မတွေအသိထဲမှာဩဒါကခန္ဓာ၅ပါးဆိုတာလည်းမသိဘူးယောနတရားဆိုတာကောသိရလားမသိဘူးရှင်းပြတရားဆိုတာကောသိရလားမသိဘူးအဲ့ဒါလို့မသိတဲ့အခါကျတော့မိမိရထားတဲ့ဘဝကလေးမตายရဘူးလားตายရလားမိမိတွေ့ရတဲ့၅ပါးအယောကာမဂုဏ်တရားကလေးတွေမตายရဘူးလားตายရလားตายရတာကရှားလားတနာလားအဲ့ဒါတော့၅ပါးအယောကာမဂုဏ်တရားကလေးတွေခံစားတယ်အဲ့ဒီလိုခံစားတယ်ခံစားတော့ตายရတယ်ตายရတာဒီဩယုံနာတရားမှာသိလို့ตายရတာလားမသိလို့ตายရတာလားမသိတာကအဝိဇ္ဇာตายရတာကအဲ့ဒီလိုตายရလာတဲ့အခါကျတော့ตายရမိသွားပြီဆိုလို့ရှိရင်သဘောကျမိသွားပြီဆိုလို့ရှိရင်နောက်ထပ်ပြန်ရခြင်းတဲ့စိတ်တွေမပေါ်ဘူးလားပေါ်လားပြန်ရခြင်းတာကဥပါဒံဟုတ်တယ်မလားနောက်ထပ်ပြန်ခံစားခြင်းတာကဥပါဒံမလားအဲ့ဒီလိုပြန်ခံစားခြင်းတဲ့အခါကျတော့ခံစားရအောင်မကြိုးစားဘူးလားကြိုးစားလားကြိုးစားတာကကမ္မဘဝနော်အဝိဇ္ဇာအဝိဇ္ဇာကနေတဏ္ဍာကနေကမ္မဘဝတရားတွေဆက်ပြီးတော့မလာဘူးလားလာလားကဲကမ္မဘဝဖြစ်ပြီဆိုလို့ရှိရင်ကမ္မဘဝဖြစ်စရာတော့ဘာတွေတော့သာဒီကမ္မဘဝဆိုတဲ့အကြောင်းတရားဖြစ်သမုဒိယသစ္စာဖြစ်ပြီဆိုမှတော့ဇာတိဆိုတဲ့ကြိုတရားနေပါမလားဇာတိဆိုတဲ့ကြိုတရားရပြီဆိုရင်ခန္ဓာဘယ်နှပါးပြန်ရတော့ခန္ဓာ၅ပါးပြန်ရပြီဆိုကြတဲ့ကိုယ်ကသန္ဓရာမကျင်နေဘူးလားကျင်နေတာအဲ့ဒီနည်းနဲ့သန္ဓရာကျင်နေသွားတာပဲဒီလိုမလားအဲ့ဒီတော့သန္ဓရာကျင်နေခြင်းရဲ့စသည်အဝိဇ္ဇာနဲ့တဏှာဗတရားနဲ့ဗတရားတော့အဝိဇ္ဇာတရားကခန္ဓာကိုခန္ဓာမှမသိအောင်ဖုံးကွယ်တယ်ယောနာကိုယောနာမှမသိအောင်လည်းဖောင်းွယ်တာပဲဖြည်းဖြည်းကိုဖြည်းဖြည်းမှမသိအောင်လေဖောင်းွယ်တာပဲဒီလိုမလားခန္ဓာကိုခန္ဓာမှမသိယုံနာကိုယုံနာမှမသိတဲ့အခါကျတော့ယုံနာကိုတွေ့နေပါရင်လည်းငါးပါးအယုံကာမဂုဏ်တရားလည်းမထင်ဘူးလားထင်လားမျက်စိနဲ့ကြည့်လိုက်ပြန်တော့လည်းနာသားငါသမီးဒီလိုမလားနားနဲ့နားထောင်လိုက်ပြန်တော့လည်းနာသားရင်လေးပြောတဲ့အတန်းငါသမီးလေးပြောတဲ့အတန်းဒီလိုမလားအနတ်နဲ့နာလိုက်ပြန်တော့လည်းဒါဘလူအနတ်ဘဝအနတ်ဘာအနတ်ဒီလိုမလားပြင်းပြတင်ပြီးတော့ဒိဋ္ဌိနဲ့အမြင်မားတွေမရှိဘူးလားရှိတာလားနောက်တကရတာလေးစာမိပြန်တော်လဲတဲ့ချိုးတယ်ချင်းတယ်ခါတယ်ကောင်းတယ်မကောင်းဘူးမရှိဘူးလားဖြစ်လားအထီးတူလေးထိလိုက်ပြန်တော်လဲတဲ့ထိလို့ကောင်းလိုက်တာထိလို့မကောင်းလိုက်တာဟုတ်တယ်မို့လားအမျိုးမျိုးသောချင်းရလေးတွေနဲ့အကြိုက်ကလေးတွေမကြိုက်ကလေးတွေအမျိုးမျိုးဖြစ်လာခြင်းဒီတခြားကြောင့်ဖြစ်တာလားတဏှာကြောင့်ဖြစ်တာလားတဏှာကလည်းဖြစ်ကျင်လို့ဖြစ်ရတာလားအမှန်မသိလို့ဖြစ်ရတာလားအမှန်မသိတာကအဝိဇ္ဇာအကြိုက်ကလေးတွေဖြစ်နေတာကတဏှာဟုတ်တယ်မလားအရိတရားနှစ်ပါးပူပေါင်းပြီးတော့အေးအဝိဇ္ဇာတဏှာဖြစ်ပြီဆိုလို့ရှိရင်ဥပါဒံဖြစ်မယ်ဥပါဒံဖြစ်တော့ကမ္မဘဝသင်္ခါရမဖြစ်ဘူးလားဖြစ်လားကမ္မဘဝသင်္ခါရဖြစ်တဲ့အခါကျတော့ဟောအနာဂတ်မှာခန္ဓာ၅ပါးပြတ်မရဘူးလားရခန္ဓာ၅ပါးဗာတိစာတော့ဒုက္ခသစ္စာဒုက္ခသန္တရာကြီးကျင်နေသွားတာပေါ့ဟုတ်တယ်မလားကျွန်တော်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်အေးမိမိတို့ရဲ့ရထားတဲ့ဘဝကလေးဒီတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးဒီလိုမလားအဲ့ဒီခန္ဓာ၅ပါးသည်ဖြစ်ပြီးရင်ဘာဖြစ်တတ်တော့ပြတ်တတ်တယ်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဟုတ်တယ်မလားဘဝဆိုတာကလည်းဆိုကြတဲ့ကိုကတခြားလားဖြစ်တဲ့သဘောလားဖြစ်ပြီးရင်ဘာဖြစ်သွားမှာတော့ပြတ်သွားမှာပဲဘာတွေဖြစ်နေတာတော့ခန္ဓာ၅ပါးတွေဖြစ်နေယောဂလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်မှာပဲဉာဏ်ကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်မှာပဲဒါပေမဲ့ဘုန်းတော်ဒကာဓမ္မတွေကဖြစ်ပြီးပြတ်တတ်ပါတယ်လို့သိရလားဖြစ်ပြီးပြတ်တတ်ပါတယ်လို့မသိတာလည်းမပြောနဲ့ဖြစ်တာကခန္ဓာ၅ပါးပါပဲလို့ပေါ်သိရလားအော်ဖြစ်တာကငါဘဝကလေးတစ်ခုရလာတယ်ဟုတ်တယ်မလားငါလူဘဝရလာတယ်နတ်ဘဝရလာတယ်ဇမဘဝရလာတယ်မသိဘူးလားသိလားစိတ်ထဲမှာအဲ့ဒီလိုမစွဲဘူးလားစွဲနေတာသွားနေလာတဲ့အခါကျတော့ငါရလာတဲ့ဘဝကဒုဘဝရလာတဲ့ဘဝကနတ်ဘဝဆိုတော့ကိုယ်ဘဝကလေးတည်းကိုမကျင်နိုင်ဘူးလားကျင်နိုင်နေလားအမျိုးသားဖြစ်တဲ့ပုဂ္ဂိုလ်ကလည်းအမျိုးသားဘဝကျင်နိုင်နေတာပဲအမျိုးသမီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းအမျိုးသမီးဘဝမကျင်နိုင်ဘူးလားကျင်နိုင်နေလားသားရှိတဲ့ပုဂ္ဂိုလ်ကလည်းသားနဲ့ကျင်နိုင်တယ်သမီးရှိတဲ့ပုဂ္ဂိုလ်ကလည်းသမီးနဲ့ကျင်နိုင်တယ်ကိုယ်ဘဝကိုယ်မိသားစုကိုယ်အခြေအနေလေးနဲ့မကျင်နိုင်ဘူးလားကျင်နိုင်နေလားအဲ့ဒီတော့မိမိရထားတဲ့ခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မထင်ပဲနဲ့ငါပဲသူပဲပုဂ္ဂိုလ်တ attva ပဲဘဝတစ်ခုပဲလို့ထင်တာကဘလို့ကဖုံးဝဲထားလို့တော့အဝိဇ္ဇာကဖုံးဝဲထားတော့မကျင်နာဘူးလားကျင်နာလား ကျင်းတတ်တာကခြားလာတနာလားဒါကြောင့်မလို့ဒီဘွားကလေးဆွံ့ရမယ်ဆိုဆွံ့ရဲစိတ်ပေါ်ရလားမပေါ်ဘူးဘာဖြစ်လို့မပေါ်တဲ့ဒီခန္ဓာကလေးကိုနှမျောနေလို့ပေါ့ဟုတ်တယ်မလားမตายရလို့လားตายရလို့လားမကျင်းနှလို့လားကျင်းနှနေတာလားတကယ်မှမသိလို့လားသိလို့လားမသိလို့လားမသိတာကအဝိဇ္ဇာကျင်းနှနေတာကနှမျောနေတာကလည်းတဏှာမဆွံ့ရင်တာကလည်းတဏှာဒီလိုမလားအရိယဝိဇ္ဇာနဲ့ဒီတဏှာနဲ့တရားနှစ်ပါးပေါင်းလိုက်တဲ့အခါကျတော့မလွဲသာလို့ဆွံ့ရရင်တော့မှနောက်ထပ်ဘဝတစ်ခုရခြင်းနဲ့မရခြင်းဘူးလားရခြင်းလားအဲဒီလိုရခြင်းတော့ဘဝတဏှာကလေးတွေမဖြစ်ဘူးလားဖြစ်နေလားအခုနောက်တော့အာယုံ၅ပါးကိုသဘောကျတာကကာမတဏှာဒီလိုမလားဘဝကလေးတွေကိုသဘောကျတာကဘဝတဏှာအဲဒီဘဝတဏှာကလေးရှိနေတဲ့အခါကျတော့ဩဒီဘဝကနေပြီးတော့ဒီဘဝကနေဝိညာဉ်ချုပ်သွားမယ်ဆိုလို့ရှိရင်နောက်ဘဝမှာဒီတဲ့ကောင်းတဲ့ဘဝဖြစ်ရပါလို့ဤဒီလိုမလားလူချမ်းသာရရပါလို့ဤနတ်ချမ်းသာရရပါလို့ဤသမဏမုလားသုကောင်းလားဘဝကိုမလိုချင်လို့လားလိုချင်လို့လားဘဝလိုချင်တာဘာဒနာတော့ဘဝဒနာအဲ့ဒီဘဝမှာရှိနေတဲ့အာယုံ၅ပါးကာမဂုဏ်တရားတွေကိုခံစားကျင်တာကကာမဒနာဟုတ်တယ်မလားအာယုံ၅ပါးကာမဂုဏ်တရားကိုခံစားကျင်တာကကာမဒနာအဲ့ဒီဘဝကလေးလိုချင်တာကဘဝတဏ္ဍာအဲ့ဒီတဏ္ဍာကလေးတွေရှိနေတဲ့အခါကျတော့အဲ့ဒီဘဝရရရကြောင်းလို့မလို့ဘူးလားလို့အလို့တွေလို့တာကကာမဘဝသင်္ခါရဒီလိုမဟုတ်လားကာမဘဝသင်္ခါရလို့တွေလို့တဲ့အခါတော့ဟောနောက်ဘဝမှာနောက်ကာမဘဝပစ္စယဇာတိသင်္ခါရပစ္စယခန္ဓာ၅ပါးခန္ဓာတွေပြန်မရဘူးလားရလားခန္ဓာတွေပြန်ရတော့